ကမ္ဘာတစ်လွှားနောက်မျိုးဆက်တွေအတွက်ဒီမိုကရေစီကိုကာကွယ်နိုင်ဖို့ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေကအကာအကွယ်ပေးဖို့အရေးကြီးကြောင်းစနေနေ့ကပိုလန်ကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ
် It's nothing less than a direct challenge to the rule-based international order established since the end of World War II
ဒီကမ္ဘာစစ်ပြီးနောက်ပိုင်းချမှတ်ခဲ့တဲ့စီးမျဉ်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံတကာဥပဒေကိုဓာတ်ရိုက်စိန်ခေါ်လိုက်တာပါလို့ဒုတိယကမ္ဘာစစ်အတွင်းပြိုကျပျက်စီးခဲ့တဲ့အပိုင်းအစတွေနဲ့1980နဲ့80ပြည့်တော်နှစ်တွေမှာပြန်ပြီးတည်ဆောက်ခဲ့တဲ့ပိုလန်နိုင်ငံဝါရှောမြို့ကအထင်ကြီးနေရာဖြစ်တဲ့ Royal Castle မှာပြောကြတဲ့မိန့်ခွန်းမှာပြောခဲ့တာပါအကျွမ်းမဲ့အာဏာနဲ့ထိန်းချုပ်နိုင်ဖို့အတွက်အပြင်းထန်အင်အားသုံးသတင်းမှားတွေကိုသုံးပြီးစိတ်လိုက်မှန်ပါလို့ရဲ့အဖြစ်နဲ့လည်းပြောဆိုခဲ့ပါတယ်ရေရှည်တိုက်ပွဲအတွက်တန်လိခံချကြိုးပမ်းချဖို့လည်းတိုက်တွန်းခဲ့တာပါသမ္မတဘိုင်ဒန်မင်ကွန်ဒဲရိုက်ထုတ်လွှင့်ချက်ကိုနားထောင်ဖို့အတွက်ယူကရိန်းဒုက္ခသည်တွေအပါအဝင်ပြည်သက်3000လောက်ဟာလဲ Royal Castle ရှိမှာစုဝေးရောက်ရှိခဲ့ကြပါတယ်။ American သမ္မတကတော့ Russia သမ္မတ Vladimir Putin အနေနဲ့ NATO ပိုင်နဲ့ထဲတလက်မတော်မကျူးကျော်ဖို့လဲမင်ကွန်မှာတတိပေးခဲ့တာပါ။ American သမ္မတဘိုင်ဒန်ဟာမင်ကွန်မပြောခင်အစောပိုင်းမှာပိုလန်သမ္မတ Andrzej Duda အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးယူကရိန်းပေါ်ရုရှားချူချော်မှုနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။တချိန်ထဲမှာပဲယူကရိန်းအနောက်ပိုင်းကလစ်ဗစ်ဒေသမှာစနေနေ့ကရော့ကက်လောင်ချာနဲ့တိုက်ခတ်မှုနှစ်ခုကြောင့်လူ9ဦးဒဏ်ရာရခဲ့တယ်လို့ကနူးအသတင်းချက်လက်တွေကိုကိုးကားပြီးမြို့တော်ဝန်ကပြောပါတယ်။လူရေ9သိန်းလောက်ရှိတဲ့မြို့ဟာဒုက္ခသည်တွေလာရောက်ခိုးလုံတဲ့အဓိကမြို့တစ်မြို့ဖြစ်ပြီးစနေနေ့မတိုင်ခင်အချိန်ထိအတိုက်အခံခံရတာမရှိခဲ့ဘူးပါဘူး။